စစ်အာဏာသိမ်းကောင်စီရဲ့မြန်မာနိုင်ငံတွင်လက်တလောလုပ်ရက်တွေကလူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုဖြစ်တာကြောင့်စစ်ကောင်းဆောင်တွေနဲ့အပေါင်းပါတွေအပေါ်နိုင်ငံတကာရဲ့ပြင်းထန်တဲ့ထိရောက်တဲ့ပိတ်ဆို့မှုတွေချမှတ်တယ်မီလို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြကြပါမယ်။ဂျနီဗာမြို့ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတောက်ချာနေကကျင်းပသွားတဲ့အထူးအစည်းအဝေးမှာအမေရိကန်ပြည်တွင်ဂျပန်နဲ့နိုင်ငံအတော်များများကတော့မြန်မာပြည်သူတွေရဲ့သဘောထားဆန္ဒကိုအတိအမှတ်ပြုဖို့နဲ့ငင်းရသောဆန္ဒပြနေသူတွေကိုနှိမ်နင်းနေတဲ့လို့ရက်အင်တာနက်တွေကိုကန့်သတ်ထိန်းချုပ်မှုစတာတွေဟာမြန်မာစစ်ကောင်စီကဒီမိုကရေစီလမ်းကြောင်းကနေသွေးဖယ်နေတဲ့လို့ရက်အဖြစ်ထောက်ပြသွားကြပါတယ်။ဒီမိုကရေစီရေးအတွက်လွတ်လပ်ပြီးငင်းရသောဆန္ဒပြနေသူတွေကိုမြန်မာစစ်တပ်ကလိုက်လံဖမ်းဆီးအကြမ်းဖက်ဖြိုခွဲနေတဲ့လို့ရက်ဟာလူအခွင့်အရေးချိုးဖောက်မှုကြီးဖြစ်တာကြောင့်စစ်ကောင်စီဥက္ကဋ္ဌနဲ့အပေါင်းပါတွေအပေါ်ထိရောက်တဲ့နိုင်ငံတကာပိတ်ဆို့ဒဏ်ကပ်မှုတွေချမှတ်ဖို့အချိန်ရောက်ပြီလို့လန်ဒန်ခြေဆိုင်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ဘာမကင်ပင် UK ရဲ့ဒါရိုက်တာမတ်ခ်ဖာမနာကပြောပါတယ
် But what we are looking at now is a different kind of sanctions because we've seen how in the last 10 years the military has built up its economic interests the might
မြန်မာစစ်တပ်ပေါ်အရင်လိုမဟုတ်ဘဲပိုပြီးထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုလီလန်းတွေကိုကျွန်တော်တို့ရှာဖွေနေပါတယ်ပြီးခဲ့တဲ့ဆယ်နှစ်အတွင်းစစ်တပ်အတန်းဝိုင်းဟာစီးပွားရေးလုပ်ငန်းကြီးတွေတည်ထောင်လာတာတွေ့ရမှာပါမိုင်တဲလိုမြန်မာပြည်အရလိုစတဲ့လုပ်ငန်းကြီးတွေဖြစ်ပါတယ်အဓိကရတဲ့ဝင်ငွေတွေနဲ့သူတို့လိုချင်တာဖြစ်ချင်တာတွေကိုလုပ်နေတာတွေ့နိုင်ပါတယ်။မြန်မာနိုင်ငံမိသားစုဟာလည်းအရန်ကိုချမ်းသာနေကြပါပြီ။ဒါတွေကိုကျွန်တော်တို့ပြင်မှတ်ထားပိတ်ဆို့ဖို့လိုပါတယ်။နောက်ပြီးမြန်မာစစ်တပ်ကအလိုချင်နေဆုံးအရာ၃ခုရှိပါတယ်။အာဏာ၊ငွေနဲ့လက်နက်ဖြစ်ပါတယ်။အဲ့ဒီလိုအပ်ချက်တွေသူတို့လက်ထဲမရောက်အောင်ကျွန်တော်တို့လုပ်ရပါမယ်။ဒါကြောင့်မို့သူတို့စီငွေဝင်နိုင်မဲ့နည်းလမ်းတွေကိုပိတ်ဆို့ရမှာဖြစ်ပြီးလက်နက်ရနိုင်မဲ့လမ်းကြောင်းကိုလည်းပိတ်ဆို့ရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာသူ့ကိုအာဏာကနေဖယ်ရှားဖို့လိုပါတယ်။
ဒီလိုလှုပ်ဆောင်မှုအမေရိကန်ပြည်ထောင်စုကသာမကအခြားနိုင်ငံတွေကပါမြန်မာစစ်တပ်နဲ့အပေါင်းပါတွေကိုဟိုအရင်နဲ့မတူပဲပြင်းထန်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့ဤလန်းရှာနေကြတယ်လို့ဘာမာကင်ပင် UK ကပြောပါတယ်ဒီတော့တွင်မြန်မာနိုင်ငံမှာအင်တာနက်ဆိုင်ဘာလုံခြုံရေးဥပဒေကြမ်းတရပြဋ္ဌာန်းမှုစစ်ကောင်စီကကြိုးပမ်းလာတာဟာမြန်မာပြည်သူတွေရဲ့ကိုယ်ရေးကိုယ်တာနဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုထိန်းချုပ်ချိုးဖောက်ဖို့ဖြစ်တယ်လို့ HRW ကလူအခွင့်အရေးစောင့်ကြည့်အဖွဲ့ကလည်းဝေဖန်လိုက်ပါတယ်ဆိုင်ဘာဥပဒေကြမ်းရေးဆွဲအတည်ပြုမဲ့ကိစ္စကိုပြန်လည်ရုပ်သိမ်းဖို့သူတို့အဖွဲ့ကတောင်းဆိုကြောင်း HRW ပြောခွင့်ရအမျိုးသမီး Linda Lactia ကပြောပါတယ
် Because the bill contains quite a few provisions that are inconsistent with international protections for freedom of speech and freedom of information and privacy
ဒီဥပဒေကြမ်းဟာလူ့စိတ်အခြေခံစံနှုန်းတွေဖြစ်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုထိန်းချုပ်မဲ့အချက်လက်တွေပါဝင်နေတဲ့အတွက်ကြောင့်အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကလည်းစစ်တပ်နဲ့ပတ်သက်လို့ရေးသားချက်တွေကိုသိပင်ရမယ်ဆိုတာမျိုးညွှန်ကြားချက်စတဲ့မစီလျော်တဲ့အချက်တွေကိုထည့်သွင်းထားတာကမတရားတဲ့လုပ်ရဖြစ်နေလို့ပါ
လက်ရှိအချိန်ထိတော့အမေရိကန်ပြည်ထောင်စုတခုတည်းကသာမြန်မာစစ်ကောင်းဆောင်တွေနဲ့လုပ်ငန်းတချို့ကိုပိတ်ဆို့ဒဏ်ခတ်မှုလုပ်လိုက်တာပါ။ဒါမဲ့ကာလတွေအတွင်းဘယ်နိုင်ငံတွေကထပ်ပြီးမြန်မာစစ်ကောင်စီအပေါ်ဒဏ်ခတ်ပိတ်ဆို့မှုလုပ်လာမလဲဆိုတာကစောင့်ကြည့်ကြရမှာဖြစ်ပါလေခင်ဗျာ။